တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါတတိယလှရိုက်ခတ်ကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးကိုရီးယားအစိုးရထုတ်ပြန်တဲ့ကျန်းမာရေးစည်းကမ်းသတ်မှတ်ချက်တွေကိုရီးယားရောက်မြန်မာနိုင်ငံသားတွေအထူးလိုက်နာကြပါလို့ကိုရီးယားနိုင်ငံဆိုင်ရာမြန်မာလူသမားတန်ရာရှိကတိုက်တွန်းပြောဆိုလိုက်ပါတယ်။မနေ့ပြန်အင်္ဂါနေ့ကနေစတင်ကြမဲ့စည်းကမ်းသတ်မှတ်ချက်တွေနဲ့အညီကိုရီးယားရောက်မြန်မာတွေကြားမှာကိုဗစ်ကပ်ရောဂါမကူးဆက်စေရေးအထူးသတိထားနေကြတဲ့အကြောင်းကျွန်မစုမုံစုစည်းတင်ပြပေးချင်ပါတယ်။ကိုရီးယားနိုင်ငံမှာကမ္ဘာကပ်ရောဂါကိုဗစ် -19 တတိယလှိုင်းအပြည့်အဝရိုက်ခတ်ခံရပြီးကူးစက်မှုနှုံမြင့်တက်လာနေပြီးတော့အင်မတန်ကိုစိုးရိမ်စရာအခြေအနေဖြစ်နေပါတယ်လို့ကိုရီးယားနိုင်ငံကကျန်းမာရေးဝန်ကြီးကသတင်းစာရှင်းလင်းပွဲကနေနိုင်ငံကိုမနေ့တုန်းကအရေးတကြီးသတိပေးလိုက်တာပါ။ဒါကြောင့်နိုဝင်ဘာလ23ရက်နေ့မနေ့ပြန်အင်္ဂါနေ့ကနေစလို့ယောဂါကူးစက်မှုမြင့်လာတဲ့ဆိုးမျိုးတော်နဲ့မျိုးတော်နာတဝိုက်ကမျိုးတွေမှာအရက်ဆိုင်နဲ့ညကလပ်တွေပိတ်ပစ်လိုက်မှဖြစ်ပြီးလူစုလူဝေးနဲ့ကျင်းပမယ့်ဘာသာရေးပွဲတွေအားကစားပွဲတွေကိုလည်းအရေးအတွက်ကန့်သတ်လိုက်ပါတယ်။အခုလိုမျိုးကိုရီးယားနိုင်ငံရဲ့ COVID-19 တတိယလှိုင်းထိတ်ချုပ်နိုင်ရေးအထူးသတိပေးထုတ်ပြန်ချက်တွေကိုကိုရီးယားရောက်မြန်မာနိုင်ငံသားတွေအလေးအနက်ထားလိုက်နာကြဖို့တောင်ကိုရီးယားနိုင်ငံဆိုးမျိုးအခြေဆိုင်မြန်မာတန်ယုံကအလုသမားတန်ရာရှိဦးစိုးညီညီကတိုက်တွန်းပါတယ်
။ကိုရီးယားနိုင်ငံမှာကိုဗစ်ကလက်ရှိပြန်ပြီးတော့ကူးစက်မှုတွေပြန်တက်လာတာပေါ့နော်။19 20 21ဒီလိုဒါ300ကျော်တွေကူးစက်လာတာ။မနေ့က22ရက်နေ့ထိဆိုလို့ရှိရင်လည်းဒါကူးစက်တဲ့ဥယျာဉ်ဆို282တိရှိခဲ့တာပေါ့နော်ကိုရီးယားကသူတို့ကိုဗစ်ကူးစက်မှုတွေမြင့်လာတာဖြစ်တဲ့အတွက်သူတို့ရဲ့ level တက်မှတ်ချက်ပေါ့နော် level 2 ထိကိုဒီတက်မှတ်လိုက်ပြီးတော့မနက်ဖြန်24ရက်နေ့ကနေစပြီးတော့ဒါဒီဇင်ဘာ9ရက်နေ့ထိကိုဒါဆိုးနဲ့မျိုးရည်တွေမှာဒီ level 2ကိုစပြီးသူတို့ကျင့်သုံးတော့မှာပေါ့နော်အဲ့တော့ဒီတန်ယုံအနေနဲ့ကတော့စတဲ့ကျန်းမာရေးဝန်ကြီးဌာနတွေကလည်းထုတ်ပြန်လာပြီးဖြစ်တဲ့အတွက်တန်ယုံဘက်ကလာတဲ့ညီကိုတွေကောင်စီရေးရာကိစ္စရပ်တွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီနှစ်ဖေဖော်ဝါရီ24ရက်နေ့မှာထုတ်ပြန်ထားတဲ့ကြေညာချက်လေးရှိတယ်ပေါ့။စာလိုက်ကနေတစင်ပေးပို့ပြီးတော့တက်တန်းတို့လို့ရတယ်ပေါ့နော်။ဒီကူကအဓိကကူးစက်မှုမြင့်တာကကျွန်တော်တို့ဆိုးတို့အင်ချွန်တို့ဒီဘက်ကကူးဖြောင်းလို့ပါလို့မြန်မာအများပြားနေထိုင်တဲ့နေရာတွေရှိတယ်ပေါ့နော်။ဟောလာလို့ရှာတာမြန်မာအများစုလည်းရှိတော့လေ။မဖြစ်မနေထွက်ရမယ်ဆိုလို့ရှင်တော့စနားဒီနှာခေါင်းစည်းတို့လက်စည်းရည်သုံးဖို့တို့ဒီတက်နိုင်တယ်လို့လူစုလူဝေးနဲ့ရှောင်ဖို့ကတော့ဟိုအရေးကြီးတာပေါ့နော်။
ကိုရီးယားမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေထဲမှာတော့ COVID-19 ကူးစက်မှုမရှိသေးပေမဲ့ကိုရီးယားကိုဝင်ရောက်လာသူတွေကမြန်မာနိုင်ငံသားတချို့မှာတော့ကူးစက်နေတာကိုစစ်ဆေးတွေ့ရှိခဲ့ပါတယ်။ကိုရီးယားရောက်မြန်မာတွေကြားမှာရောဂါကူးစက်မခံရအောင်ကိုရီးယားကကျန်းမာရေးထုတ်ပြန်ချက်တွေကိုမြန်မာတန်ယုံနဲ့ပူးပေါင်းပညာပေးနေပါတယ်လို့အလုသမားတန်ရာရှိကပြောပြပါတယ်
။လက်ရှိတော့ကျွန်တော်တို့လုပ်သားတွေထဲမှာတော့ပေါ့နော် COVID-19 ကူးစက်တယ်ဆိုတဲ့အနေအထားမျိုးနဲ့ပေါ့နော်ကျွန်တော်တို့ဒီဘက်မှာတော့မရှိပါဘူးပေါ့နော်။ကျွန်တော်ဝင်လာတဲ့အထက်မှာတော့ဒီတင်မောသားတွေပြန်ပြီးတော့စစ်ဆေးတဲ့အခါမှာပေါ့နော်ဒါရောဂါပိုးတွေ့ရဆိုတာလေးတော့ကြားရတယ်။တော်တော်ကိုရီးယားရဲ့သူတို့ရဲ့ privacy လောက်ရှိတယ်ပေါ့နော်။နိုင်ငံသားနဲ့နေရာလောက်ကိုပဲထုတ်ပြန်ကြေညာတာရှိပြီ။ဘသူအတိအကျကြီးပြေးပို့တာမျိုးတွေတော့ဒီဘက်ကတော့မလုပ်ထားဘူးပေါ့နော်။ကိုရီးယားကနေပြီးတော့သူတို့ရဲ့ဒီ COVID နဲ့ပတ်သက်လို့ရှင်သူတို့ဖွဲ့ထားတဲ့အဖွဲ့တွေနဲ့ comedy တွေရှိရပေါ့နော်။ကျွန်တော်တို့ဒီဘက်တန်ယုံအနေထားနဲ့ public awareness အသိပညာပေးတဲ့အပိုင်းတွေလည်းဒါသူတို့ကိုရီးယားကျမ်းမာရေးလောက်တာလေးတွေရှိရပေါ့နော်။ဒီကိုရီးယားကျမ်းမာရေးကနေတစင်ထားကိုရီးယား move ပါပေါ့နော်။ကိုရီးယားမှာရှိတဲ့ဒီနိုင်ငံရေးဝန်ကြီးဌာနကသက်ဆိုင်ရာနိုင်ငံတွေကဒီတန်ယုံလာဖွင့်ထားတဲ့အနေထားမှာဘယ်လိုလိုက်နာမလဲဆိုတဲ့သူတို့ဒါလမ်းညွှန်ချက်လေးတွေပူပေါင်းဆောင်ရတဲ့အနေထားလေးတွေရှိပါတယ်ဟုတ်ကဲ့
အခုလိုမျိုးကူးစက်မှုနှုံပြန်မြင့်လာတဲ့အတွက်ကိုရီးယားကျန်းမာရေးဌာနကထုတ်ပြန်တဲ့သတိပေးချက်တွေကိုအချိန်နဲ့တပြေးညီနားဆွေနေကြသလိုကျန်းမာရေးဆိုင်ရာလမ်းညွှန်သတိပေးချက်တွေကိုလည်းအထူးလိုက်နာနေကြပါတယ်လို့ကိုရီးယားနိုင်ငံအင်ချွန်ဒေတာဘူဖြောင်းမျိုးကဒေါ်မာလာရွှေကပြောပြပါတယ
်ပို့ပြီးတော့တတိထားရမှာပေါ့နော်ဒီတတိယလှိုင်းကလည်းအဖြစ်များဆုံးကတော့ဆိုးမျိုးတော်မှာအဖြစ်များဆုံးဖြစ်နေအခုတတိယလိုက်နေတာကအင်ချွန်အင်ချွန်မှာဆိုလို့ရှိရင်လည်းမနေ့ကဆို17ရက်ထွက်တယ်ဒီနေ့လည်းပဲ6ရက်9ရက်လောက်ထွက်မယ်တဲ့သူလေဘာလို့ဒီပေါ့နော်တတိထားပြီးတော့ဟိုမက်စတက်မယ်လက်တွေဆေးမယ်အဲ့ဒါတွေပဲနေ့စဉ်နဲ့မြတ်သတိပေးစကားပြောနေတာပဲပေါ့နော်သူတို့အမြဲဟင်းရမ်းပဲပေါ့နော်ဒီ TV တွေမှာလည်းပြောတယ်ဖုန်းမက်စတေတွေကလည်းလာတာတွေတော့ဒါရှိတယ်အဲ့တော့ကိုယ်ပမာတွေကလည်းပဲဒီကိုရီးယားဆိုရချက်မှတ်ထားတဲ့သတိပေးစကားတွေကိုလိုက်နာမယ်ဟေ့ဆိုလို့ရှိရင်လည်းဒါဟိုကကွေကရောက်တယ်လို့ပဲပြောရမှာပဲပေါ့
အမေရိကန်ပြည်ထောင်စုဂျွန်ဟော့စကင်းတက္ကသိုလ်ရဲ့ဒီကနေ့နိုဝင်ဘာလ23ရက်နေ့ထုတ်ပြန်ချက်အရဆိုရင်တောင်ကိုရီးယားနိုင်ငံမှာအခုအချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူက3,104ဦးရှိနေပြီးCOVID-19 ကြောင့်သေဆုံးသူကတော့909ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျမစုမမ